တော်တာရှင်မိတ်ဆွေများကိုမင်္ဂလာပါလို့နှုတ်ခွန်းဆက်သလိုက်ပါရရှင်တော်တာရှင်များရှင်ခရစ်နှစ်2020ခုနှစ်အောက်တိုဘာလ9ရက်မြန်မာတက္ကီ1383ခုနှစ်တော်သလင်းလဆန်းနှစ်ရက်ကြာသပတေးနေ့မျော်လင့်ခြင်းတန်မြမစီစီများကိုစတင်တန်လွှင့်နေပါရရှင်
တော်တာရှင်များခင်ဗျာမျော်လင့်ခြင်းအတန်မြန်မာအစီအစဉ်ကိုနက်နက်6နာရီမိနစ်30မှ9နာရီအထိ16မီတာ kHz 1653ညာပိုင်း9နာရီမှ9နာရီမိနစ်30အထိ25မီတာ kHz 1162ညာမှနေ့စဉ်အတန်လှွင့်ပေးနေပါတယ်ခင်ဗျာ
ဒီကနေ့ကြာသပတေးနေ့မှာထုတ်လွှင့်ပေးမယ့်အစီအစဉ်တွေကပျော်ရွှင်ခြင်းမှခရီးရန်သာသနာအစီအစဉ်စံပြအိမ်တော်ရေးအစီအစဉ်အစာအာဟာရဆိုင်ရာအကျံပေးချက်အစီအစဉ်တို့ဖြစ်ပါတယ်ရှင
်ဝိညာဉ်များစွာလင်းလေးရာဝဲလေလိုင်းနံကအတံများဝင်ပေးနေတယ်ဝိညာဉ်တိုင်းကိုဖျားရှင်ဖြစ်ပါတယ်ချစ်ချင်းမြတ်တာကြောင့်
တော်ရှင်များရှင်စိတ်ရွှင်လန်းခြင်းဟာကိုယ်ခန္ဓာကိုစမ်းမစေတတ်ပါတယ်ခရိယံသာသနာလုပ်ငန်းမှာလည်းပျော်ရွှင်မှုရှိဖို့လိုအပ်ပါတယ်ရှင်ဒါကြောင့်ပျော်ရွှင်ခြင်းမှာခရိယံသာသနာအကြောင်းကိုတင်ဆက်ပေးမှာဖြစ်ပါတယ်ရှင
်
မင်္ဂလာပေါင်းနဲ့ပြည့်ဝနေတဲ့ခုလိုအချိန်မှာတောတာရှင်များကိုမင်္ဂလာပါလို့ဥစွာနှုတ်ခွန်းဆက်တတ်လိုက်ပါရရှင်။တောတာရှင်များရှင်။ဝိညာဉ်တော်စပေးဆိုတာလူမျိုးတိုင်းအဆင့်တန်းမရွေးပဲကျမ်းမာရေးလူမှုရေးပညာရေးဘာသာရေးတိုးတက်မြင့်မားရေးအတွက်လမ်းညွန်သွန်သင်ပေးနိုင်တဲ့အမောမြတ်ဆုံးစာပေလို့ပြောနိုင်ပါရရှင်။ဒါကြောင့်ပျော်ရွှင်ကျမ်းမာခရိယံသာသနာဆိုတဲ့ဝိညာဉ်တော်စပေရဲ့လမ်းညွန်သွန်သင်ချက်ကိုကျမအနေနဲ့စိတ်ကိုကုသပေးခြင်းဆိုတဲ့အကြောင်းနဲ့ပတ်သက်ပြီးတင်ပြပေးမှာဖြစ်ပါရရှင်။တောတာရှင်များရှင်။စိတ်နဲ့ကိုယ်ခန္ဓာဟာအင်မတန်မှနိက္ခတ်စွာဆက်သွယ်လျက်ရှိပြီးတစ်ခုထိခိုက်ပါကကြံတစ်ခုလည်းလိုက်ပြီးတော့ခံစားရတယ်။စိတ်အခြေအနေဟာအများထင်တာထက်ပိုပြီးကျန်းမာရေးမှာအကျိုးသက်ရောက်ပါတယ်။ခံစားရတဲ့ယောဂအမြောက်အများဟာစိတ်ဓာတ်ကျခြင်းကြောင့်ဖြစ်တယ်။ဝမ်းနဲ့ကြေကွဲခြင်း၊တောကများခြင်း၊ရောက်ရဲမှုကိမဲ့ခြင်း၊ကျဉ်းနှံ့မှုမရှိခြင်း၊အပြစ်အတွက်စိုးရိမ်ခြင်းနဲ့ယုံကြည်မှုကိမဲ့ခြင်းတို့ဟာအသက်တာကိုပျက်စီးစေပြီးကျန်းမာရေးကိုထိခိုက်စေပြီးရောကျန်းမာရေးကိုထိခိုက်စေအသက်ကိုယ်တော်မှဘေးရန်ပြုပါလိမ့်မယ်။မကြာခဏယောဂအနာတွေကိုစိတ်ကြောက်ခံစားကြရတယ်။လူအမြောက်အများဟာစိတ်ကြောက်ပင်ပန်းနွမ်းနယ်မှုတွေဖြစ်နေကြပါတယ်။တကယ်လို့မိမိတို့ရဲ့အတွေးခေါ်တွေကိုပြောင်းလဲပါကအဲ့ဒီလိုဖြစ်မှာမဟုတ်ပါဘူး။လူအမြောက်အများဟာအနေငယ်ထိတွေ့ခြင်းကြောင့်ယောဂခံစားရမယ်လို့စိုးရိမ်တဲ့အတွက်ကြောင့်ထင်းတဲ့အတိုင်းဖြစ်တတ်တာကိုတွေ့ရပါတယ်။လူအမြောက်အများဟာစိတ်ကူးစိတ်တန်းယောဂတွေကြောင့်တည်ဆုံးကြရတယ်။မျောလင့်ခြင်း၊ရဲရင်ခြင်း၊ယုံကြည်ခြင်း၊မေတ္တာကရုဏာတို့ဟာကျန်းမာရေးကိုတိုးတက်စေပြီးအသက်ရှည်စေပါတယ်။ရောက်ရဲပျော်ရွှင်တတ်တဲ့စိတ်ဟာကိုယ်ခန္ဓာကိုကျန်းမာစေပြီးဝိညာဉ်ကိုခွန်အားတိုးစေပါတယ်။စိတ်ရွှင်လန်းခြင်းဟာကျန်းမာစေတတ်ပါတယ်။လူနာရီကိုကုသတဲ့အခါမှာစိတ်ရဲ့ဩစာတက်ရောက်မှုအကျိုးတရားကိုလိလူရှုခြင်းမပြုရပါဘူး။မမကန်ကန်အသုံးချပါကအဲ့ဒီဩစာတက်ရောက်မှုဟာယောဂတွေကိုတိုက်ဖြစ်တဲ့အခါမှာအကျိုးရှိဆုံးဖြစ်တာကိုတွေ့ရှိရမယ်။နတ်ဆိုးတွေနဲ့သူ့ရဲ့အပေါင်းဖော်တွေအတွက်အင်မတန်မှထိရောက်စွာအသုံးပြုဖို့စိတ်ကိုကုသတဲ့ဤတစ်ခုရှိပါတယ်။အဲ့ဒီနီးကိုသိပ်ပန်နီးကြတယ်လို့ဆိုတယ်။အားနည်းသူတဦးရဲ့စိတ်ကိုတခြားအားကြီးတဲ့သူတဦးရဲ့စိတ်ကလွန်မိုးထိမ့်ချုပ်တဲ့နီးဖြစ်ပါတယ်။အဲ့ဒီနီးနဲ့လူတဦးဟာတခြားသူတဦးရဲ့အလိုကိုလှိုက်လျှောက်ပါတယ်။အဲ့ဒီနီးကြောင့်လူတဦးရဲ့အတွေးခေါ်ဟာပြောင်းလဲပြီးကျန်းမာရေးကိုအထောက်ပံ့ဖြစ်စေတဲ့အဆင့်အထောက်ပံ့ဖြစ်စေတဲ့စိတ်ဆော်ချက်များမှလမ်းလွဲပြီးအဲ့ဒီလူဟာယောဂရီကိုတိုက်ဖြစ်အောင်မြင်နိုင်ခြင်းမရှိတော့ပါဘူး။အဲ့ဒီနီးရဲ့သဘာဝနဲ့အကျိုးသက်ရောက်မှုကိုနားမလည်တဲ့သူတို့ဟာလူနာကိုကုသတဲ့အခါမှာအကျိုးရှိမယ်လို့ထင်ပြီးအသုံးပြုနေကြပါတယ်။ဒါပေမဲ့အဲ့ဒီကုထုံးကိုမှားယွင်းတဲ့အယူဆတွေနဲ့အခြေခံထားပါတယ်။ဒီကုထုံးဟာသခင်ခရစ်တော်ရဲ့စိတ်တော်နဲ့တွေ့တော်မူခြင်းမရှိပါဘူး။ကယ်တင်ခြင်းနဲ့အသက်သခင်ထာမဝေးကွာသွားစေတယ်။လူတဦးစီကိုထိမ့်ချုပ်တဲ့သူဟာစစ်မှန်တဲ့အသက်သခင်နဲ့အဲ့ဒီလူကိုဝေးကွာစေပါတယ်။လူတဦးဟာမိမိရဲ့စိတ်ကိုတခြားလူတဦးရဲ့ထိမ့်ချုပ်မှုအောက်မှာအနံ့ပြီးအဲ့ဒီလူရဲ့လက်ထဲမှာစေလိုရာစေတဲ့ဘဝနဲ့နေထိုင်သွားဖို့ဘုရားသခင်အလိုမရှိပါဘူး။ဘယ်သူတဦးတယောက်မှမိမိကိုယ်ကိုယက်တည်မှုကိုတခြားသူတွေနဲ့ပေါင်းစပ်ခြင်းမပြုရပါဘူး။မိမိယောဂါကိုကုသဖို့လူကိုအားကိုးခြင်းမပြုဘဲဖယားသခင်ကိုသာအားကိုးရပါမယ်။ဖယားသခင်ပေးသနာထားတဲ့လူဘဝမှာလူသားအချင်းချင်းရဲ့ထိမ့်ချုပ်ခြင်းကိုလက်မခံဘဲဖယားသခင်ရဲ့ထိမ့်ချုပ်ခြင်းကိုသာခံယူရမှာဖြစ်တယ်။ဖယားသခင်ဟာလူတဦးကိုကိုတော်နဲ့ဓာတ်ရိုက်ဆက်သွယ်ဖို့အလိုရှိပါတယ်။လူသားတွေအချင်းချင်းဆက်ဆံတဲ့အခါမှာတဦးချင်းမှာတာဝန်ရှိကြောင်းကိုလည်းကိုရရှိဟာအတိမပြုတော်မူပြီးတဦးချင်းရက်တည်မှုကိုအားပေးပြီးတော့ဥဆောင်လမ်းညွှန်တော်မူပါတယ်။လူသားတို့ဟာဖျားသခင်နဲ့မိသားရဖွဲ့တော်မူပြီးကိုရောရဲ့အလိုတော်နဲ့အညီပြောင်းလဲဖို့ဖျားသခင်အလိုရှိပါတယ်။စာရန်ဟာအဲ့ဒီအကြံစီကိုဖျက်ဖို့လှုပ်ဆောင်ပါတယ်။လူကိုယ်သာအားကိုးပြီးဖျားသခင်ထာမရှောင်ရှားသွားဖို့လှုပ်ဆောင်ခြင်းဖြင့်မိမိရဲ့ထိမ့်ချုပ်မှုအောက်ကိုရောက်စေပြီးတော့လူသားတွေကိုအုပ်စိုးဖို့စာရန်ကြိုးစားနေပါတယ်။စိတ်ကိုစိတ်နဲ့ထိမ့်ချုပ်ခြင်းဟာစိတ်ညို့ပညာကိုစာရန်ဟာတီထွင်ခဲ့ပြီးဖျားသခင်ရဲ့အတွေးခေါ်တွေအစားလူအတွေးခေါ်တွေကိုအစားထိုးဖို့အသုံးပြုခဲ့တယ်။ခရိယန်တွေလက်ခံအသုံးပြုခဲ့တဲ့မှားယွင်းတဲ့အယူဆတွေကြားမှာအဲ့ဒီအယူဆဟာဘေးရန်အကြီးဆုံးဖြစ်ပြီး
ဖျားသခင်နဲ့လူတို့ဆက်ကြကိုဝေးကွာစေဖို့အထူးဆုံးဖြစ်တယ်။ဘေးရမရှိဘူးလို့ထင်ရပေမဲ့လူနာတွေကိုအဲ့ဒီကုထုံးနဲ့ကုသခြင်းဟာသူတို့ရဲ့ယောဂါကိုမပြောက်ကင်းစေဘဲပိုပြီးဆိုးရွားစေပါတယ်။မိမိရဲ့လွတ်လပ်မှုကိုဆွတ်လွတ်တဲ့သူနဲ့သူတစ်ပါးရဲ့စိတ်ကိုဩဇာလွှမ်းမိုးဖို့ကြိုးစားတဲ့သူနှစ်ဦးစလုံးရဲ့လောက်ရဟာစာတန်ကိုလမ်းဖွင့်ပေးလိုက်စာတန်ကိုလမ်းဖွင့်ပေးလိုက်တယ်လို့ဖြစ်နေပါတယ်။လူတူရဲ့စိတ်ကိုအဲ့ဒီလိုစာရန်ရဲ့နောက်လိုက်တွေလက်ထဲကိုအနံ့ချင်းဟာအင်မတန်မှကြောက်ဖွယ်ကောင်းပြီးသူတစ်ပါးရဲ့အားနည်းချက်တွေနဲ့အမားတွေကိုအခွင့်ကောင်းယူဖို့သူတို့မှာအခွင့်အရေးများစွာရှိတယ်။သူတစ်ပါးရဲ့ထိန်းချုပ်မှုအောက်မှာယောဂဖြစ်စီပြီးအားနည်းတဲ့လူတို့များစွာဟာချုပ်တီးချင်းမရှိကိုကိုကိုလိုက်ပြီးတော့တဏှာရင့်မဲ့ကျူးလွန်ဖို့အခွင့်များရရှိပါတယ်။လူသားချင်းချင်းထိန်းချုပ်ခြင်းထက်တလုံးကောင်းမွန်တဲ့အရာတစ်ခုရှိပါတယ်။ဆရာဝန်ဟာမိမိရဲ့လူနာကိုဖျားသခင်ကိုအားကိုးဖို့သွန်သင်ပေးရမယ်။မိမိမှာစွဲကလည်းရှိတဲ့ကိုယ်ခန္ဓာနဲ့စိတ်ဝိညာဉ်ဖြစ်စည်းမှုတွေကိုပျောက်ကင်းစေဖို့လူသားတွေကိုအားကိုးခြင်းထက်ဖျားရှင်ထံရောက်ရှိတဲ့သူပေါင်းတို့ကိုကယ်တင်နိုင်တဲ့သခင်ထံကိုညွန်ပြရမယ်။လူစိတ်ကိုဖန်တီးတဲ့သခင်ဟာလူစိတ်ရဲ့လိုအပ်ချက်တွေကိုသိတော်မူပါတယ်။ကုသပျောက်ကင်းနိုင်တဲ့သခင်ဟာဖျားသခင်မှာတပါတခြားမရှိပါဘူး။စိတ်ယောဂါခံစားနေရတဲ့သူတွေဟာပျောက်ကင်းစေနိုင်တဲ့သခင်ခရစ်တော်ကိုမျှော်ကြည့်ကြရမယ်။ငါသည်အသက်ရှင်သောကြောင့်သင်တို့သည်လည်းအသက်ရှင်လိမ့်မည်လို့နှုတ်ကပတော်ကဖော်ပြထားပါတယ်။ကျွန်တော်ကအဲ့ဒီလိုအသက်တော်ကိုလူနာတွေကိုပြသရမယ်သူတို့ဟာသခင်ခရစ်တော်ကိုမိမိတို့ရဲ့ကုသပေးတဲ့သခင်ဖြစ်ယုံကြည်ပြီးကိုရောနဲ့အတူပူးတွဲပြီးတော့ဖျားသခင်ရဲ့ကျမ်းမာရေးပညာချက်တွေကိုရှောက်လိုက်ပြီးယေရှုခရစ်တော်ကိုကြောက်ရွံ့ပြီးတော့စုံလင်ခြင်းကိုကြိုးစားလို့ရှိရင်ကိုရောထာမအသက်ရှင်ခြင်းခွင့်ကိုရရှိပါလိမ့်မယ်သခင်ခရစ်တော်ကိုအဲ့ဒီလိုဖော်ပြခြင်းဖြင့်သူတို့ဟာအထက်မှတန်ဖိုးမဖြတ်နိုင်တဲ့တကိုးနဲ့ခွန်အားကိုရရှိပါလိမ့်မယ်ဒီရာဟာစိတ်နဲ့ကိုယ်ခန္ဓာကုသခြင်းအတွက်စိတ်မှန်တဲ့သိပ္ပံပညာရဖြစ်ပါတယ်ဆိုတဲ့အကြောင်းကိုသောတန်ရှင်များကြားနာသိရှိရခြင်းဖြင့်သောတန်ရှင်များကိုဘုရားသခင်ကောင်းကြီးပေးပြီးဝိညာဉ်ခွန်အားရရှိစေသည်သာမကဘူးကျမ်းမာခြင်းဒုက္ခနဲ့ပြည့်စုံကြပါစေလို့ဆုတောင်းမေတ္တာပို့သလိုက်ပါတယ်ရှင်
ရှင်များအားလုံးမင်္ဂလာပါရှင်။ခုချိန်မှာစံပြအိမ်အောင်ဆိုတဲ့စာအုပ်ထဲကအမျိုးသမီးများမိခင်ဖြစ်လာရန်အရေးချင်းရှိသင့်သည်ဆိုတဲ့အကြောင်းအရာနဲ့ပတ်သက်ပြီးတင်ဆက်ပေးချင်ပါတယ်ရှင်။တောထရှင်များရှင်။အမျိုးသမီးများဟာမိခင်များမဖြစ်လာမီတီးခံစိတ်များစွာရှိရန်လိုအပ်ပါတယ်။သူတို့အားဒီလုပ်ငန်းအတွက်တင့်လျော်ပြီးဖခင်တခင်ဟာစီမံခန့်ခွဲတော်မူတယ်။မိခင်ဟာခရစ်တော်နဲ့ဆက်သွယ်ထားခြင်းအပြင်သူမရဲ့လုပ်ငန်းဟာအကန့်အသတ်မရှိဖြစ်လာတယ်။ဒီလုပ်ငန်းကိုနားလည်ရင် လူညံနဲ့မမီပါဘူးအမျိုးသမီးရဲ့ယာဒူဟာတန့်ရှင်းမြင့်မြတ်တယ်အိမ်နောက်မှာခရစ်တော်ကိန်းဝတ်ဖို့လိုအပ်တယ်ဘာကြောင့်လဲဆိုတော့မိခင်လုံငန်းဟာအင်ဂီဟာကိုဘေးတလအရက်ဖြစ်သူပုံသွင်းပေးလိမ့်မယ်ခင်မုန်းတဲ့ဇနီးတို့ဟာလက်တွဲဆောင်ရွက်ရမယ်မိခင်တို့ဟာမိမိတို့ကိုယ်ကိုဖျားသခင်ရဲ့ရစ်ပလင်ပေါ်မှာအနံဆက်ကပ်ထားကြပြီးသူတို့ရဲ့သားသမီးယန္နာများကိုလည်းမမွေးမီကအချိန်နဲ့မွေးပြီးချိန်တို့မှာဖျားသခင်အားဆက်ကပ်အနံထားမယ်ဆိုရင်ကျွန်ုပ်တို့ရဲ့ကဘာကြီးဟာဘလောက်ကောင်းမွန်တဲ့ကဘာကြီးဖြစ်လာလိမ့်မလဲမိမဖွားမီဩစာတက်ရောက်မှုအကျိုးကျေးဇူးများဟာအရေးမကြီးအရာမရောက်လို့မိဘဖြစ်သူအများကသဘောထားကြတယ်ဒါပေမဲ့ဖျားသခင်ဟာဒီလိုသဘောမထားပါဘူးဖျားသခင်ရဲ့ကောင်းကင်တမန်များကသတင်းစကားတစ်ခုကိုတခန်းတနာချပြပုံကဒီသတင်းစကားကိုတတိအများဆုံးထား၍စဉ်စားဆင်ခြင်ကြောင်းကိုပြသတယ်မာနော်ရဲ့ဇနီးဖြစ်တဲ့ဟေဘဲလူမျိုးမိခင်အားမိန်တော်မူတဲ့ကောင်းကင်တမန်ရဲ့စကားများမှာသူဖြစ်၍တတိပြုလို့ငါပြောသည်မကိုမိမရှောင်ရမည်ဆိုသောအချက်သည်ညီသည်ခင်နိုင်မဆိုရှိသောမိခင်အားလုံးတို့အားဖျားသခင်ရဲ့မိန်တော်မူချက်ဖြစ်တယ်။ကလေးသူငယ်ရဲ့ကောင်းစားရေးကိုမိခင်ဖြစ်သူရဲ့အကျင့်တလေတို့ကိုထိခိုက်မှုရှိလိမ့်မယ်။ကလေးသူငယ်ရဲ့ကောင်းစားရေးကိုမိခင်ဖြစ်သူရဲ့အကျင့်တလေကထိခိုက်မှုရှိလိမ့်မယ်။သူမရဲ့ယတာအာယုံများနဲ့တတ်မှတ်ခြင်းတွေကိုအခြေခံကျင့်ဝတ်ရဲ့ထိန်းချုပ်မှုအောက်တွင်ထားရှိရမယ်။သူမအားတားကိုမွေးဖွားခင်ပေးတော်မူတဲ့အခါသူမအတွက်ထားရှိတဲ့ဖျားသခင်ရဲ့ယူဆချက်ကိုအကောင့်ထည့်ဖို့ရင်သူမအနေဖြင့်ရှောင်ကျဉ်ရမယ့်အရာများနဲ့သူမစွန့်လွတ်ရမယ့်အရာများရှိပါတယ်။လူငယ်လူရွယ်များတို့ရဲ့ခြေထောက်များအတွေ့လောကကြီးမှာထောင်ချောက်အမြောက်များရှိတယ်။ယောက်များစွာသောသူတို့ဟာအတ္တစိတ်နဲ့ကာမဂုဏ်ခံစားလိုတဲ့စိတ်တို့ကြောင့်ကြီးထွားလာတဲ့ဘဝမျိုး၌ကျင်လည်နေကြတယ်။သူတို့အားဖုံးအုပ်ထားတဲ့အန္တရာယ်ကိုဖြစ်စေသူတို့အတွက်ပျော်ရွှင်မှုပေးတဲ့လမ်းလို့လက္ခဏာပေါ်နေတဲ့စောင့်မဲ့ဖွယ်ညှိကုံချုပ်စေတဲ့လမ်းရဲ့အန္တရာယ်ကိုဖြစ်စေခွဲခြားသိမြင်နိုင်စွမ်းမရှိကြဘူး။ကဒွင်းအလိုနဲ့တတ်မှတ်ခြင်းတွေကိုလိုက်စားတဲ့အတွက်သူတို့ရဲ့အင်အားများကုန်ခန်းသွားပြီးတန်ပေါင်းများစွာသောသူတွေဟာဒီလောကအတွက်နဲ့နောင်တမလွန်ဘဝအတွက်ပါဆုံးရှုံးမှုကိုရင်ဆိုင်ကြရတယ်။မိမိတို့ရဲ့သားသမီးများဟာဒီစုံစမ်းသွေးဆောင်ခြင်းကိုရင်ဆိုင်ရတဲ့ဒီစုံစမ်းသွေးဆောင်ခြင်းကိုရင်ဆိုင်ရမှာဖြစ်တဲ့အတွက်မိဘများကသတိပြုသင့်ကြတယ်။အပြည့်တူစရိုက်ကိုတွန်းလှန်ရမှာအောင်မြင်မှုရှိစေရန်ကလေးသူငယ်မမွေးမီကပင်လည်းပြင်ဆင်မှုကိုစတင်ပြုလုပ်ထားပေးသင့်ပါတယ်။အကယ်၍သားမမွေးဖွားမိအချိန်တိုင်းမိခင်ဖြစ်သူဟာစီးမဲ့ကမ်းမဲ့စားတောက်သွားလာနေထိုင်မယ်ဆိုရင်သူမဟာအတ္တစိတ်များခြင်းတီးခန့်စိတ်ကင်းမဲ့ခြင်းနဲ့ကိုယ်စိတ်တိုင်းကြောက်ကိုသာဆောင်ရွက်စေခြင်းစတဲ့သဘောထားမျိုးကိုမွေးမြူထားမယ်ဆိုရင်ဒီစိတ်သဘောထားမျိုးဟာမွေးဖွားလာတဲ့သားငယ်မှရောင်ပြန်ဟပ်နေမှာဖြစ်ပါတယ်။ဒီနည်းအားဖြင့်မြောက်များစွာသောလူငယ်တွေဟာအောင်မြင်နိုင်နေရင်ခဲရင်တလောက်ဖြစ်ပြီးအပြည့်တူစရိုက်ကျွလွန်နဲ့အထုံများကိုအမွေအနှစ်အဖြစ်ခံယူကြလိမ့်မယ်။မိခင်ဟာမှန်ကန်တဲ့အခြေခံကြည့်ဝတ်များကိုမဆုံမနစ်ကျင့်သုံးမယ်ဆိုရင်သူမဟာတနာကျင်နာခြင်းနူးညံ့သိမ်မွေ့ခြင်းနဲ့အတ္တစိတ်ကင်းခြင်းတို့ကိုလိုက်နာပြုကျင့်မယ်။သူမဟာဤမုံမြတ်တဲ့စိတ်တဘောထားများကိုသူ့မွေးဖွားတဲ့သားငယ်ကိုလက်ဆင့်ကမ်းနိုင်မှာဖြစ်ပါလေရှင်။နားဆင်ခဲ့ကြတဲ့တောတာရှင်များအားလုံးပေါ်ဖဖျားရှင်ကောင်းချီးပေးပါစေရှင်။
ောတာရှင်မိတ်ဆွေများရှင်လူသားတို့အသက်ရှင်ရေးအတွက်အစာအာဟာရကိုမျှဝဲစားတောက်နေကြရတယ်ဆိုတာလူတိုင်းသိပါပဲဒီလိုမျှဝဲစားတောက်ကြတဲ့အခါစားတောက်မှုမမကန်တာတွေစားတောက်မှုအချိန်မတော်တာတွေကြောင့်ကျောင်းမကြီးထိခိုက်လာလို့ယောဂဗျာတွေတူပွားပြီးဒုက္ခဝေဒနာတွေခံစားကြရတာဖြစ်တယ်။ဒါကြောင့်အစာအာဟာရတွေကိုကျောင်းမကြီးနဲ့ညီညွတ်အောင်ဘယ်လိုစားတောက်သင့်တယ်လဲဆိုတာသိရှိဖို့အတွက်ကျမတို့မျှဝင့်ချင်အတားမထုတ်လွှင့်ပေးမယ်အစာအာဟာရဆိုင်ရာကြံပေးချက်တွေကိုလေ့လာမှတ်သားကြပါစို့။သောတာရှင်များရှင်ဒီကနေ့အစာအာဟာရဆိုင်ရာကြံပေးချက်ခန္ဓာမှာကိုယ်တိုင်ဖန်တီးသည့်နာမကျမ်းမှုများဆိုတဲ့အကြောင်းနဲ့ပတ်သက်ပြီးတင်ပြပေးမှာဖြစ်ပါတယ်ရှင်။သောတာရှင်များရှင်လူသားမိသားစုတွေဟာမိမိတို့ကျင့်သုံးနေတဲ့အကျင့်ဆိုးတွေကြောင့်ယောဂါရနေကြပါတယ်။ကျန်းမာအောင်နေထိုင်တဲ့နည်းတွေကိုလည်းမလေ့လာကြဘူး။ကျန်းမာရေးစည်းမျဉ်းတွေကိုလည်းချိုးဖောက်ခြင်းနဲ့မနစ်မြုပ်ဖွယ်ရာအကျိုးဆက်တွေကိုသူတို့ခံစားနေကြရပါတယ်။မိမိတို့ရဲ့မှားယွင်းတဲ့အတ္တတာပုံစံကြောင့်ယောဂတွေကိုခံစားနေကြရတယ်လို့သူတို့ဝန်ခံခဲ့တယ်။လူတို့ဟာကတွင်းကိုပထမဦးစားပေးနေရမှာထားပြီးတော့ချုပ်တီးချင်းကင်းမဲ့စွာစားတောက်ခဲ့ကြပါတယ်။လူတို့ဟာအသက်တာကျန်းမာရေးနဲ့ဆက်လင်းပြီးဆင်ခြင်မှုမရှိကြောင်းမိမိတို့ရဲ့အသက်တာပုံစံတွေမှာပေါ်ပြနေပေမဲ့ယောဂရလာတဲ့အခါမှာမိမိတို့ရဲ့မှားယွင်းတဲ့လှုပ်ဆောင်မှုတွေကြောင့်ဖြစ်ပေါ်လာရတဲ့ဆိုးကျိုးတွေကိုဖျားသခင်ရဲ့လက်ချက်ဖြစ်တယ်လို့ယုံကြည်တတ်ကြပါတယ်။အကြောင်းရင်းတစ်စုံတစ်ခုမရှိဘဲယောဂမဖြစ်လာတတ်ပါဘူး။ကျန်းမာခြင်းစည်းမျဉ်းတွေကိုဂရုမထားခြင်းအပြင်ယောဂရဖို့နည်းလမ်းတွေကိုပြင်ဆင်ပြီးတော့ယောဂတွေကိုဖိတ်ခေါ်နေကြပါတယ်။လူအများမှာတော့မိဘတွေစီကသိုးမွေတွေကိုခံစားနေကြရပါတယ်။မိဘတွေလုပ်ခဲ့တဲ့အမှားတွေအတွက်သူတို့မှာတာဝန်မရှိတာကတော့မှန်ပေမဲ့လည်းဘယ်ယောဂဟာကျမ်းမာရေးစည်းမျဉ်းတွေကိုချိုးဖောက်ခြင်းကြောင့်ရရှိခဲ့ခြင်းဟုတ်မဟုတ်ကိုတည်တည်ချာချာစီစစ်ဖို့သူတို့မှာတာဝန်ရှိနေပါတယ်။ဒါအပြင်သူတို့ဟာตาပြီးတော့ကောင်းမွန်လာတဲ့အသက်တာပုံစံနဲ့နေထိုင်ခြင်းအပြင်မိဘတွေရဲ့အကျင့်ဆိုးတွေကိုရှောင်ရှားသင့်ကြပါတယ်။ဘယ်လိုပဲဆိုစေကမူလူပေါင်းများစွာတို့ဟာမိမိတို့ကိုယ်တိုင်ကျင့်ဆောင်နေတဲ့အကျင့်ဆိုးတွေကြောင့်ယောဂရနေခြင်းဖြစ်ပါတယ်။အဲ့ဒီလူတို့ဟာမိမိတို့ရဲ့စားတော့ဝတ်စင်လောက်ကင်မှုအကျင့်စရိုက်တွေများအပြင်ကျန်းမာရေးစည်းမျဉ်းတွေကိုချိုးဖောက်နေကြတဲ့အတွက်အကျိုးဆက်အပြင်ယောဂဗျာတွေကိုခံစားနေကြရပါတယ်။အဲ့ဒီယောဂတွေရဲ့စည်းမျဉ်းကိုဖယားသခင်ရဲ့လက်ချက်အဖြစ်အများစုကမှတ်ယူနေကြပါတယ်။တဘာဝတရားတွေကိုဆန့်ကျင်ချိုးဖောက်မှုကြောင့်ဖြစ်ပေါ်လာတဲ့ယောဂဗျာတွေအတွက်ထာဝရဖယားသခင်မှာတာဝန်မရှိပါဘူး။ချုပ်တီးချင်းကင်းမဲ့စွာစားတော့ချင်းတွေဟာဖျားနာချင်းရဲ့အကြောင်းရင်းဖြစ်တတ်ပါတယ်။တဘာဝတရားရဲ့အလိုလားဆုံးအရာမှာမလိုလားအပ်တဲ့တာဝန်တွေကိုဖယ်ရှားပစ်ဖို့ဖြစ်ပါတယ်ဆိုတဲ့အကြောင်းကိုအစာအာဟာရဆိုင်ရာအကြံပေးချက်ကဏ္ဍမှကျန်းမာရေးအတွက်အကြံပေးတင်ပြလိုက်ပါတယ်ရှင်။သောတာရှင်များရွှေလန်းချမ်းမြေ့ကြပါစေရှင်။All of us.
တော်တော်ရှင်များရှင်ကျမတို့ရဲ့ဗျာဒိတ်တော်စပေးစာယူတင်နန်းဌာနမှာအောက်ပါတင်ဒားများကိုပို့ချပေးလျက်ရှိပါတယ်ရှင်တင်ဒားများမှာဆိဒ္ဓတုခရှာဖွေခြင်းခရစ်တော်၏အသက်တာနှင့်ទုံတင်ကြမြတဘာဝတရားဤဆရာဝန်ရှိပါကျမ်းမာခြင်းနှင့်အသက်ရှိခြင်းသင်နှင့်သင်ကျမ်းမာ၏ရှာဖွေတွေ့ရှိခြင်းလမ်းညွန်သင်ခန်းစာများဖြစ်ပါတယ်ရှင်တင်ဒားအလုံးဟာအခမဲ့တင်နန်းတွေဖြစ်ပါတယ်ဖြစ်ဆိုပြီးတဲ့သူတိုင်းကိုဂုံပြုလွှာချင်းမြင့်ပေးမှာဖြစ်ပါရဲ့ရှင်
တွဋ္ဌရှင်များခင်ဗျာဓာတိတော်အတန်းစာပေးစာယူဌာနကိုဆက်သွယ်ခြင်းနဲ့ဆိုရင်တော့ဆက်သွယ်ရမယ့်ဖုန်းနံပါတ်ကတော့39656 296 336နဲ့39698316694ကိုဆက်သွယ်နိုင်ပါတယ်ဓာတိတော်အတန်းစာပေးစာယူဌာနကိုအီးမေးလ်နဲ့ဆက်သွယ်ခြင်းနဲ့ဆိုရင်တော့ lalawngbawla@gmail.com ကိုဆက်သွင်းနိုင်ပါတယ်။ဓာတ်တော်အတန်းစာပေးစာဥထာဏာကို Facebook နဲ့ဆက်သွင်းနေဆိုရင်တော့ SOESANDAR Facebook အကောင့်မှာဆက်သွင်းနိုင်ပါတယ
်။ AWR မျော်လင့်ခြင်းတန်ကိုအားပေးနေတယ်တော်တာရှင်များရှင်။မျော်လင့်ခြင်းတန်မှာအကြောင်းအရာတွေကိုပုံမသိရှိပြီးဖုန်းနဲ့ဆက်သွယ်လိုပါက39963936 429နောက်ထပ်ဖုန်းတစ်လုံးအနေနဲ့39963846468ကိုဆက်သွယ်နိုင်ပါတယ်ရှင်
။ AWR မျော်လင့်ခြင်းအတန်ကိုအားပေးနေတဲ့တောတာရှင်များခင်ဗျာမျော်လင့်ခြင်းအတန်ကအကြောင်းအရာတွေကိုပုံမသိရှိလိုပြီးတော့ဖုန်းနဲ့ဆက်သွယ်လိုမယ်ဆိုရင်တော့39953 926 845နဲ့39688464 689ကိုဆက်သွင်းနိုင်ပါတယ်
။သောတာရှင်များရှင် KSTA အာကခွန်ကျွန်းမှာ AWR မျိုးလင့်ချင်းအတံမြန်မာအစီအစဉ်များကိုအတံလွှင့်ခဲ့ခြင်းဖြစ်ပါတယ်ရှင
်။ AWR မျိုးလင့်ချင်းအတံကိုနာတော်တာဆင်ခဲ့ကြတော့သောတာရှင်အရောက်တိုင်းပုံမှာဖျားသခင်ရဲ့ကြွယ်ဝစွာသောကောင်းကြီးမင်္ဂလာတက်ရောက်ပါစေ။ကိုစိတ်နှပြချမ်းမွှေးလန်းကြပါစေ။ယေရှုတင်ပါတယ်ခင်ဗျာ။